Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းပြကြပါလိမ့်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်မတ်လ14ရက်တင်လင်းလာနေမနေ့ခင်းအစီအစဉ်လေးကို American ပြောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3049လမ်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ထိတ်တန့်ရောက်တဲ့ဒင်းတွေတင်ပြတဲ့အခါနေတိုးရဲ့အဖွဲ့ဝင်နိုင်ငံဖြစ်တဲ့ပိုလန်နိုင်ငံရဲ့နေဆက်နာကိုဒီရုရှားတပ်တွေကလက်နက်ကြီးဒုံးကျည်တွေနဲ့ပစ်ခတ်နေပါတယ်။ဒါကအကျဉ်းဆုံးမခံတဲ့ကိစ္စဖြစ်ပါတယ်။တခါရုရှားနိုင်ငံထဲမှာတော့ကျူးကျော်စစ်ကိုစန့်ကျင်ဆန္ဒပြသူ14,000ကျော်ကိုဖမ်းဆီးမှုတွေပြုလုပ်နေပါတယ်။ဒီလိုသတင်းတွေတင်ဆက်သွားမှာပါ။အဲဒီနောက်မှာတော့ KNU, KNLA တပ်မဟာ9နဲ့စစ်ကောင်စီတပ်တွေကြားတိုက်ခိုက်မှုအတွင်းမှာစစ်ကောင်စီတပ်ဖက်ကဖမ်းဆီးခံရတာလက်နက်တွေသိမ်းခံရတာတွေရှိလာပါတယ်
။ဘာလို့လဲဆိုတော့ကျွန်တော်များအကျင့်လို့ဖြစ်နေပြီးတော့နည်းနည်းထိတယ်နဲ့နည်းနည်းနာတာနဲ့ဟိုဒီကြောင်ရောက်လာတာပဲဒါတော့ရှောက်ပဲ။တပ်မမှာကိုစိတ်တော့ပေါ့လေကျွန်တော်တပ်ကနဲ့ဖြစ်တဲ့နေရာများတော့ဒီမှာတော့
KNU ရဲ့ဒီနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဖရိုစောတော်နီပြောကြားတော့တာဖြစ်ပါတယ်သတင်းတွေအပြီးမှာကြားဖို့ရှိပါတယ်။တခါမြန်မာနိုင်ငံတွင်စီမတည်ငြိမ်မှုကြောင့်လယ်မြေတွေကိုစွန့်ပြေးနေရလို့ဒီပလတ်ပလတ်မြေတွေများလာတဲ့တည်င်းတခါသမရပူတင်နဲ့နီးစပ်တဲ့ဇင်ခံစီးပွားရေးလုပ်ငန်းတွေကိုထိန်းချုပ်ဖို့ကဘာကအကျိုးပန်းနေတာစတာတွေကိုတင်ပြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မန်းအင်ဂျင်နိုင်တို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းအနောက်ပိုင်းပိုလန်နဲ့ဆန္ဒမှာတနင်္လာနေ့ကရုရှားရဲ့တိုက်ခိုက်မှုမှာအမေရိကန်အတွက်တော့ငဂိုကလေးကခံမှန်းတက်ဆာထားတာမျိုးဖြစ်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ်။အမေရိကန်ထောက်လှမ်းရေးတွေနဲ့အမျိုးသားလုံခြုံရေးဆိုင်ရာအတိုင်းအဝန်းအတွက်ဒါဟာအဆင်မဟုတ်ကြောင်းရုရှားတပ်တွေတိုးတက်မှုတစုံတရာရအောင်မလုပ်နိုင်တဲ့အတွက်သမ္မတဗလာဒီမီယာပူတင်ကစိတ်ပျက်ပြီးအခုလိုတိုက်ခိုက်မှရမယ်ထင်လို့လှုပ်ခဲတာဖြစ်ကြောင်း Jake Sullivan က CNN သတင်းဌာနကိုပြောပါတယ်။ယူကရိန်းအနောက်ဖက်စစ်အခြေစိုက်စခန်းဖြစ်တဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးစင်တာ ICPS ကိုရုရှားကတနင်္လာနေ့မှာတည်ထိန်ဒုံးနဲ့ပစ်ခတ်တဲ့အတွက်35ဦးသေဆုံးပြီး134ဦးဒဏ်ရာရခဲ့တာဖြစ်ပါတယ်။ Lviv မြို့နဲ့တိုက်မဝဲတဲ့ဒီစခန်းဟာယူကရိန်းတပ်တွေကို NATO မဟာမိတ်တပ်တွေလေ့ကျင့်သင်လန်းပေးတဲ့နေရာဖြစ်ပြီး NATO တပ်တွေရှိတဲ့ပိုလန်နဲ့လည်း15မိုင်လောက်တဲ့ဝေးရာကြောင့်ရုရှားတပ်တွေရဲ့ပစ်ခတ်မှုတစုံတရာလွဲချော်ခဲ့ရင်ပိုးပြီးကျက်ပြတ်နဲ့စစ်မှန်ဖြစ်ပွားလာနိုင်တာကိုစိုးရိမ်လာကြတာဖြစ်ပါတယ်။တကယ်လို့ရုရှားရဲ့ပြစ်ခတ်မှုကနေတိုးပိုင်နဲ့ထဲကျလာမယ်ဆိုရင်နေတိုးမဟာမိတ်တပ်တွေကတုံ့ပြန်ကြမှာဖြစ်ကြောင်းလဲ Jake Sullivan က CBS သတင်းဌာနကိုပြောပါတယ်။ရုရှားဟာယူကရိန်းကိုဓာတ်ရုလက်နက်တွေနဲ့တိုက်ခိုက်မှာကိုစိုးရိမ်နေကြတာနဲ့ပတ်သက်ပြီးမင်းနဲ့ရမှာလဲ Mr. Sullivan ကရုရှားဟာယူကရိန်းကိုဓာတ်ရုဓမ္မမှုဇီဝလက်နက်ထုတ်ဖို့လုပ်နေတယ်လို့မကြသေးခင်ကစွပ်စွဲထားတာကိုကြည့်ရင်ရုရှားဘက်ကဒီလိုလုပ်ဖို့အသင့်ပြင်နေတာကိုပြသနေတာဖြစ်ကြောင်းနဲ့သူတိုက်ခိုက်နိုင်တဲ့နေရာနဲ့အချိန်ကိုတော့ခန့်မှန်းလို့မရကြောင်းပြောကြခဲ့တာပါယူကရိန်းအနောက်ဖက်ပိုလန်နယ်စပ်နဲ့15မိုင်ကွာကယူကရိန်းရဲ့အခြေစုံဆေးလိကျင်အခြေစိုက်စခန်းတစ်ခုကိုရုရှားကမစ္စိုင်းတုံးနဲ့တိုက်ခတ်ခဲ့တဲ့အတွက်35ဦးသေဆုံးပြီး130ကျော်ဒဏ်ရာရတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်ယူကရိန်းဒုက္ခသည်တွေပိုလန်ကိုဝင်ဖို့အတွက်အချက်ကြာကြတဲ့လဗစ်မျိုးကလည်း38မိုင်အကွာမှာရှိတဲ့ရေဘိုရစ်စီးလေ့ကျင့်စခန်းအတိုက်ခိုက်ခံရတာဖြစ်ပါတယ်။ယူကရိန်းအနောက်ပိုင်းကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးစင်တာ ICPS ကိုပါရုရှားကတိုက်ခိုက်ခဲ့တာကြောင့်လဗစ်မျိုးလည်းမကြာမီအတိုက်ခိုက်ခံရတဲ့အထိပါလာနိုင်တာကြောင့်စိုးရိမ်မှုတွေတိုးလာနေတာပါ။မကြာခင်ရက်ပိုင်းတွေတွင်ယူကရိန်းအနောက်ပိုင်းကစစ်တပ်ပိုင်နေရာတွေကိုရုရှားကလေကြောင်းနဲ့ပစ်မှတ်ထားတိုက်ခိုက်လာနေတာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကလဗစ်တောင်ဘက်မိုင်80ဝန်းကျင်ကလေကြောင်းကာကွယ်ရေးဆိုင်ရာနဲ့စစ်လေရင်ကွင်းတွေအတိုက်ခိုက်ခံခဲ့ရပြီးရုရှားကာကွယ်ဝန်ကြီးဌာနပြောခွင့်ရကတော့ယူကရိန်းအနောက်ပိုင်းမြို့နှစ်မြို့မှာရှိတဲ့စစ်လေရင်ကွင်းနှစ်ခုကိုတာဝန်ကျင်မဆိုင်သူနဲ့တိုက်ခိုက်ခဲ့တယ်လို့တောက်ကြနေကပြောကြားခဲ့တာပါအခုလိုပိုလန်နဲ့ဆန္ဒအတိုက်ခိုက်ခံရတာဟာဥရောပကနိုင်ငံရေးဓမ္မတွေကိုယူကရိန်းအရေးပိုပြီးသတိပြုလာစေတာဖြစ်ပါတယ်ယူကရိန်းကတိုက်ပွဲဖြစ်ပေါ်နေတဲ့ဒေသတွေကလည်းလူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းအတိုင်း ဘေးလွတ်ရာချခွာသွားနိုင်သူပေါင်း 7,000 ခွဲလောက်ရှိပြီလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကတနင်္လာနေ့ဗီဒီယိုမင်းကောမှာပြောပါတယ်
Уже майже 125,000 людей мы вывезли на безопасную территорию.
Ну да, санаму, ланжаунга не. Ланжаун сэччаре, нэни рэгу посан пэгэ дзюбо. Татэйн на таунгвэ сиби пьэпи. Тэнэнгэ нэма адика, мару бо мю дэ лоусан пэнэ ра пьэчаун, тамара га пьёбаре. Раша тэдрэ ауэн кэнэрэ дэ мю ма пэмэ нэрэ, дэда га лэдаун лагу, югрэн суа га, Раша нэ нэлэ му ютаре, луда санаму, ланжаунга не, бэлу ягу посан пэнэ ра пьэпаре.ယူကရိန်းကိုရုရှားဝင်သိမ်းတာတနင်္လာနေ့အထိဆို18ရက်ရှိနေပြီဖြစ်ပြီးဒီကျူးကျော်စစ်ကြောင့်တိုက်ဆုံးရတဲ့ယူကရိန်းပြည်သူပေါင်း 13,000 လောက်ရှိနေပြီလို့လည်းသမ္မတဇယ်လန်စကီကပြောပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကိုအကြောင်းမဲ့ဝင်ရောက်ကျူးကျော်မှုကိုရုရှားနိုင်ငံတလွှားနေရာအများပြားမှာတနင်္လာနေ့ကဆန္ဒပြကန့်ကွက်မှုတွေရှိခဲ့ပြီးဒီဆန္ဒပြပွဲတွေမှာရဲအဖမ်းခံရသူကအခုချိန်အထိဆို900ကျော်နေပြီဖြစ်ပါတယ်ဒီဆန္ဒပြမှုတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ OBD Info ရဲ့ထုတ်ပြန်ချက်အရမော်စကိုဆန္ဒရှင်ညနေ 6:00 ခွဲအထိဆိုရုရှားမြို့ကြီး38မြို့မှာအဖမ်းခံရတဲ့ဆန္ဒပြသူက945ယောက်ရှိကြောင်းနဲ့မော်စကိုမြို့တော်မှာအဖမ်းခံရသူက935ယောက်ရှိနေတယ်လို့ပြောပါတယ်။မော်စကိုကဆန္ဒပြသူတွေထဲသတင်းတော့ဖြစ်ကြောင်းအထောက်ထားမပါဘူးမှန်သမျှကိုရဲကဖမ်းနေတာတွေ့ရတယ်လို့ကဘာကြီးငင်းကျင်းပါစေလို့ကြွေးကြော်တဲ့အမျိုးသမီးတူကိုပါကျေကဖမ်းသွားတယ်လို့မော်စကိုမှာသတင်းယူနေတဲ့ AFP သတင်းတောက်ကပြောပါတယ်။ရုရှားနိုင်ငံတလောမှာပြည်ခဲ့တဲ့သတင်းပတ်ဆန္ဒပြပွဲတွေအတွင်းရဲကလူပေါင်း 9,000 ကျော်ကိုဖမ်းဆီးခဲ့တာပါ။လမ်းမတွေပေါ်ထွက်ဆန္ဒပြမယ်ဆိုရင်ငွေတန်းအပြင်ထောင်ပေါ်အချခံရနိုင်တဲ့အန္တရာယ်ကိုတိတယ်ကြားရပဲအခုလိုဆန္ဒပြနေကြတာဖြစ်ပါတယ်။ယူကရိန်းကို February 24ရက်မှာရုရှားဝင်တိုက်ခဲ့ခြင်းကလေးကအဖမ်းခံရတဲ့ကန့်ကွက်ဆန္ဒပြသူဟာအခုချိန်မှာတောင်းလေးတောင်ကျော်နေပြီဖြစ်ပါတယ
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလန်မီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဂျာမနီနိုင်ငံမြို့တော်ဘာလင်မှာတနင်္ဂနွေနေ့ကယူကရိန်းပေါ်ရုရှားရဲ့ကျူးကျော်စစ်ကိုဆန့်ကျင်တဲ့အမျိုးသားအမျိုးသမီးနဲ့ကလေးအပါအဝင်ဂျာမန်ပြည်သူပေါင်း 3,000 အထိလက်မတွေမှာယူကရိန်းအလံတွေဝှေ့ယမ်းဆန္ဒပြခဲ့ကြပါတယ်ရုရှားကျူးကျော်စစ်ကိုဆန့်ကျင်တဲ့စိုင်းဘုတ်တွေကန်ဆောင်ထားတဲ့ဆန္ဒပြသူတွေဟာလက်မတွေတစ်ချောင်းချွေးကျော်တန်တွေတချင်းတွေတည်ဆူခဲ့ကြပါတယ်ဒါပြင်ဆေးရကာလအတွင်းဂျာမနီဟာအရှိနဲ့အနောက်နှစ်ချမ်းကွဲခဲ့တာကိုကိုစားပြုတဲ့ Brandenburg Gate အနီးမှာတောင်းနဲ့ချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြတဲ့အထက်ဒိန်းတက်ကလထိုင်နဲ့မတန်ဆွမ်းသူတွေလည်းပါဝင်ခဲ့ကြပါတယ်။ပိုစတာတွေနဲ့နှစ်ဖူးစည်းတွေမှာဆိုရင် Stop Putin စစ်ပွဲတွေရက်ရုရှားစစ်သားများအိမ်ပြန်ကြယူကရိန်းနဲ့အတူစီးလုံးညီညွတ်ရေးစတာတွေပါဝင်ပါတယ်။ဂျာမနီပြည်သူတွေအနေနဲ့ယူကရိန်းတွေစစ်ဒုက္ခခံစားရတာကိုမေ့ပျောက်လျှစ်လျူရှုထားမှာမဟုတ်ဘူးလို့ဆန္ဒပြသူတအူးကရိုက်တာသတင်းဌာနကိုပြောပါရယ်ဆန္ဒပြသူတချို့ဟာယူကရိန်းကိုလက်နက်တွေပေးပို့တာကိုတောင်ထောက်ခံခဲ့ကြပါရယ်ရုရှားရဲ့ကျူးကျော်စစ်ကြောင်းဒုတိယကမ္ဘာစစ်အပြီးပဋိပက္ခဇုံတွေကိုလက်နက်မထောက်ပံ့ဖို့တားမြစ်ချက်ကိုဂျာမနီဟာချိုးဖောက်ခဲ့ပြီးယူကရိန်းကိုတင်ကားဖြတ်လက်နက်တွေနဲ့မြေပြင်ကဝေဟင်ပြစ်စတင်ဂါဒုံးကျည်တွေကိုပေးပို့နေတာဖြစ်ပါတယ်စီးပွားရေးကိုထိခိုက်စေဖို့ရုရှားပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်တာဟာအရေးကြီးတယ်လို့အခုစစ်ပွဲအတွင်းယူကရိန်းစစ်တပ်အတွက်အကောင်းဆုံးအကူအညီဖြစ်အခုလိုလက်နက်တွေထောက်ပံ့တာကိုလည်းသူတို့လက်ခံကြောင်းအခြားဆန္ဒပြသူတအူးကပြောပါတယ်ရုရှားဘက်ကတော့ယူကရိန်းအပေါ်ကျူးကျော်စစ်ကိုအထူးစစ်ဆင်ရေးအဖြစ်သာခေါ်ဆိုပြီးနယ်မြေသိမ်းပိုက်ဖို့ရည်ရွယ်တာမဟုတ်ဘဲသူ့အိမ်ကြီးချင်းနိုင်ငံရဲ့စစ်ရေးစွမ်းရည်ကိုဖျက်ဆီးဖို့နဲ့ဒီနာစီဖိုင်နာစီလွှမ်းမိုးမှုကိုဖယ်ရှားဖို့ဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်တရုတ်နိုင်ငံမှာကျင်းပနေတဲ့ဆောင်းရာသီနိုင်ငံတကာမတန်ဆွမ်းသူများအားကစားပြိုင်ပွဲကြီးအတွက်မနေ့တနင်္ဂနွေနေ့ကပိတ်ပွဲအခမ်းအနားကျင်းပခဲ့ပါတယ်အဲ့ဒီအခမ်းအနားမှာနိုင်ငံတကာမတန်ဆွမ်းသူများဆိုင်ရာကော်မတီ IPC ဥက္ကဋ္ဌကငြိမ်းချမ်းရေးမျှော်လင့်ချက်ဆိုပြီးပြောကြားခဲ့ပေမယ့်ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်စစ်ကိုတိုက်ရိုက်ဝေဖန်ပြောဆိုဖို့ရှောင်ကျင်ခဲ့ပါတယ် ဘေဂျင်းဆောင်းရာသီအိုလံပစ်ပွဲပြုလုပ်ခဲ့တဲ့တရုတ်နိုင်ငံဟာအခုဆောင်းရာသီမတန်ဆွမ်းသူများအားကစားပွဲကိုလည်းသတင်း6ပတ်ကြာအင်ရှင်အဖြစ်လက်ခံကျင်းပခဲ့တာပါ ရုရှားကျူကျော်စစ်ကိုဆန့်ကျင်တဲ့အနေနဲ့အိုလံပစ်အားကစားပြိုင်ပွဲတွေကနေရုရှားနဲ့ဘယ်လာရုစ်အားကစားသမားတွေကိုအစောပိုင်းကထုတ်ပယ်ပြီးနောက်အခုတရုတ်အိုလံပစ်အားကစားခွင့်မှပြုလုပ်တဲ့ပိတ်ပွဲအခမ်းအနားမှာတော့ IPC ဥက္ကဋ္ဌအန်ဒရူးပီယာဆင်ကစီလုံးညီညွတ်မှုဆိုတဲ့သဘောမျိုးပြောဆိုသွားပါတယ်။ဒီနေရာမှာကွာခြားချက်တွေဟာကျွန်တော်တို့ကိုခွဲမထားပါဘူးလို့လည်းသူကပြောခဲ့ပါတယ်။နိုင်ငံတကာမတန်ဆွမ်းသူများအားကစားပွဲပိတ်ပွဲအခမ်းအနားကိုတရုတ်သမ္မတရှီချင်းပင်ကိုယ်တိုင်လည်းတက်ရောက်ခဲ့ပါတယ်။မတန်ဆွမ်းသူများအားကစားပြိုင်ပွဲအတွက်အစောပိုင်းမှာရုရှားနဲ့ဘယ်လာရုစ်အားကစားသမားတွေကိုပိတ်ပင်ဖို့ငြင်းဆန်ခဲ့ပေမယ့်နောက်ပိုင်းမှာတော့ရုရှားအားကစားသမား82ဦးနဲ့ဘယ်လာရုစ်အားကစားသမား12ဦးကိုကော်မတီကထုတ်ပယ်ခဲ့တာဖြစ်ပါတယ်။ရုရှားကျူကျော်စစ်ကိုရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံဘက်ကအားကစားသမား20ဦးပါဝင်ရှင်ပြိုင်ခဲ့ပြီးအင်ရှင်တရုတ်ကစုစုပေါင်းရွှေတစိ18ခုနဲ့ပထမပြီးရင်ယူကရိန်းကပထမဆုစုစုပေါင်း11ခုနဲ့ဒုတိယနေရာရခဲ့ပါတယ်။အီရတ်နိုင်ငံမြောက်ပိုင်းEBL မြို့မှာရှိတဲ့ American ကောင်စစ်ဝင်ရုံးအနီးတနုအနေနဲ့ကဒုံးကျည်ပေါင်းတဒါဇင်လောက်နဲ့ပြစ်ခတ်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းအီရန်ကပြောကြားခဲ့ပါတယ်။ Syria မှာ Israel ရဲ့လေကြောင်းတိုက်ခိုက်မှုကြောင်းအီရန်တော်လှန်ရေးအစောက်တပ်သား2ဦးတေဆုံးခဲ့တဲ့အပေါ်မှာအခုလိုလက်စားချေတုံ့ပြန်တိုက်ခိုက်တာဖြစ်တယ်လို့အီရန်ကဆိုပါတယ်။တနုအနေနဲ့ကတိုက်ခိုက်မှုတွင်ထိခိုက်ဒဏ်ရာရတဲ့သတင်းတွေထွက်ပေါ်လာခြင်းမရှိပေမယ့် American နဲ့ Iran ကြားတိုက်ခိုက်မှုတွေတိတိတတ်တာအရှိန်မြင့်လာနေတယ်ဆိုတာကိုပြသနေတာပါ။နှစ်ဖက်လုံးနဲ့မဟာမိတ်ဖြစ်နေတဲ့ Iran နိုင်ငံမှာနှစ်ပေါင်းများစွာကတည်းကရန်လိုမှုတွေရှိလာခဲ့တဲ့ American နဲ့ Iran ကြားမှာအခုလိုတိုက်ခိုက်မှုတွေဟာမကြာခဏဆိုသလိုဖြစ်ပေါ်နေတာပါ။ထိုင်းနိုင်ငံမှာတနင်္ဂနွေနေ့ကစင်နစ်အထိမ့်မှတ်ရုက္ခဗေဒဥယျာဉ်တစ်ခုမှာစင်ကောင်ရေ58ကောင်အတွက်တတိဝလံနဲ့ဟင်းသီးဟူရဲ့ကျွေးမွေးအခမ်းပွဲကိုကျင်းပခဲ့ပါတယ်။စင်နစ်ပွဲတော်အခမ်းအနားတွေကိုထိုင်းနိုင်ငံအနှံ့အပြားကျင်းပလေးရှိပေမဲ့လည်းကိုဗစ် -19 ကပ်ရောဂါနဲ့စီးပွားရေးမပြေလည်မှုတွေကြောင့်ဒီနှစ်မှာတော့စင်နစ်ပွဲတော်အခမ်းအနားတွေနေပါခဲ့ပါတယ်။ဒါပေမဲ့ချွန်းနှုံးပြည်နယ်နွန်ချက်ဥယျာဉ်ထဲမှာတော့10မီတာကျဲတဲ့စပွဲပေါ်မှာအလေးချိန်2တန်လောက်ရှိပြီးအမှုပညာနဲ့ပုံဖော်ခင်းကျင်းထားတဲ့တသီးဝလံတွေနဲ့ဟင်းသီးဟိရွက်တွေကိုစင်တွေကိုကျွေးမွေးခဲ့ပါတယ်။နှစ်စဉ် match လ13ရက်နေ့ကိုစင်နစ်အဖြစ်သတ်မှတ်ကျင်းပခဲ့တာပ
ါ။ဒီနေ့လာနေမယ်နဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မင်းညနေလို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့ရင်ဆုံးတော့ဒီသတင်းပေးပို့ချက်တွေကိုဇက်တိုက်စုစုလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှပထမဦးဆုံးကတော့ KNU နဲ့တိုက်ပွဲအကြောင်းဖြစ်ပါတယ်ကရင်ပြည်နယ်ဖားပုံခရိုင်ဒွယ်လိုမြို့နယ်မဲဝိုင်ခြေဆိုင်စစ်ကောင်စီတပ်ကို KNL လို့ခေါ်တဲ့ KNU ရဲ့ဒီတပ်မ5ကမတ်လ17ရက်နေ့မှာဝင်ရောက်တိုက်ခတ်ခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်တချို့နဲ့လက်နဲ့ခဲယမ်းတွေကိုတင်းစီရမိခဲ့တယ်လို့ KNU ကပြောပါတယ်။ဒီရပိုင်းအတွင်းစုခွာပေးဖို့ KNU ကသတိပေးခဲ့ပြီးနောက်အခုလိုတိုက်ခိုက်မှုတွေဖြစ်လာတာပါ။ထိုင်းမြန်မာနယ်စပ်ကပေးပို့လာတဲ့ဒီသတင်းကိုဆက်ပြီးတင်ပြကြပါမယ်ခင်ဗျာ။မတ်လ17ရက်နေ့ကဖားပုံခရိုင်ဒွယ်လိုမြို့နယ်မဲဝံအုပ်စုမဲပေါ်ထားဆိုတဲ့နေရာမှာရိခါတွားထုတ်ပြီးပြန်လာတဲ့စစ်ကောင်စီရဲ့ချင်းလင်းတိုင်ရင်ခလာရ69ကိုမက်ထရူလိုကျေးရွာရောက်မနက်7နာရီလောက်မှာကရင်မျိုးသားလူမျိုးရေးတပ်ဖွဲ့ KNL တပ်မဟာ5ကဂျားဖြတ်ဝင်ရောက်တိုက်ခိုက်ခဲ့တာလို့ KNU ကပြောပါတယ်။တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သား2ရာစင်ကျော်လောက်ကိုစစ်တုံးမှန်အဖြစ်ဖမ်းမိခဲ့တယ်လို့ဆိုပါတယ်။ဒီလိုတိုက်ခိုက်မှုဖြစ်ပြီးနောက်မတ်လ13ရက်နေ့မှာတော့ဖားပွန်ခရိုင်လေးကိုမြန်မာစစ်တပ်ကလေကြောင်းကနေ3ညင်လောက်တိုက်ခိုက်ခဲ့တယ်လို့ KNU နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဖရိုစော်တော်နီကပြောပါတယ်။
ဆောင်ရအကျင့်လိုဖြစ်နေပြီပါလေနည်းနည်းထိတယ်နည်းနည်းနာလာမယ်ဟိုလေကြောင်းကရောက်လာတာပဲဒါတောက်လျှောက်ပဲဖြစ်တက်မှန်ဟိုတက်မှန်မှာပူစိတ်တာပေါ့လေကျွန်တော်တက်ပွဲနဲ့ဖြစ်တဲ့နေရာများအောင်ဒီမှာတော့တခြားသူကြတော့လည်းတက်ပွဲမဖြစ်တော့သူကပြစ်နေတာပါလေအဲဒါဆိုင်းဝင်ညံ့ညံ့မှလာပြစ်တယ်နည်းညံ့စက်တယ်ကတက်မှန်ကမှလေဒီမင်းတို့ကဖြစ်ခဲ့တဲ့ဥစ္စာကနော်ပုံမနည်းနည်းပဲရင်ဥစ္စာတက်ပွဲကြီးရဖြစ်တော့အဲဒါနောက်ဆက်တွဲဖြစ်လာတဲ့ဟာတွေပဲ
မတ်လ17ရက်နေ့ကဖြစ်ခဲ့တဲ့နှစ်ဖက်တိုက်ပွဲအတွင်းစစ်ကောင်စီဘက်ကတပ်သားတွေကိုစစ်တုံးမှန်အဖြစ်ဖမ်းဆီးထားတဲ့အပြင်လက်နက်ကြီးလက်နက်ငယ်ကြီးစံမျိုးစုံကိုလည်း
KNU တပ်မဟာ၅ကသိမ်းဆည်းထားခဲ့တယ်လို့ဆိုပါတယ်ဒီဒေသကနေ၃ရက်အတွင်းဆုတ်ခွာပေးဖို့ KNU တပ်ဖွဲ့ကတတိပေးထားတာကိုစစ်ကောင်စီတပ်ဘက်ကတုံ့ပြန်မှုပြက်ခွက်ခဲ့ပြီးတဲ့နောက်အခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာလို့သိရပါတယ်ဒီတပ်ပွဲကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောကြားခြင်းမရှိသေးပါဘူးတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်အရပ်သား၄ဦးသေဆုံးခဲ့ရတယ်လို့ KNL တပ်မဟာ၅ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ပြည်ဝရဲ့တင်ပြနေမယ့်ခင်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာဒီကျွန်တော်တို့သမရဘူတင်နဲ့နှီးဆက်တဲ့စီးပွားရေးလုပ်ငန်းရှင်တွေအကြောင်းကိုမတင်ပြခင်မှာလေသမားတွေပြစ်ပယ်ခံရပြီလားဆိုတာကိုပြောပြခြင်းပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတောင်သူလေသမားတွေဟာမိမိပိုင်စိုက်ပျိုးမြေအလုံးကိုစိုက်ပျိုးနိုင်ခြင်းမရှိတော့ဘဲပတ်လတ်မြေလွတ်တွေအဖြစ်နဲ့ထားရှိနေကြရပါတယ်ဘာကြောင့်ဒီလိုမိမိတို့ပိုင်တဲ့စိုက်ပျိုးမြေတွေကိုတောင်သူလေသမားတွေကလွတ်ထားပတ်လတ်ထားရပါသလဲဆိုတာကိုကိုခင်မောင်စိုးမင်းကစူးစီးတင်ပြထားပါတယ်ခင်ဗျာ
မြို့ဆဲနိုင်ငံအများစုမှာတိုင်းပြည်ရဲ့အဓိကစီးပွားရေးဟာစိုက်ပျိုးရေးဖြစ်ကြပါတယ်မြန်မာနိုင်ငံမှာလည်းအလားတူစိုက်ပျိုးရေးကသာအစဉ်အဆက်ကတိုင်းပြည်ရဲ့စီးပွားရေးဖြစ်ခဲ့ပါတယ်။ဒါပေမဲ့တောင်သူလယ်သမားတွေဟာကိုယ်ပိုင်စိုက်ပျိုးမြေကွက်ကိုစိုက်ပျိုးခြင်းမရှိတော့ဘဲမြေလွတ်တွေပတ်လတ်မြေတွေအဖြစ်ထားတာဟာအရင်နှစ်တွေကလည်းရှိပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းအခုအခါမှာတော့အဆိုးဆုံးဖြစ်နေပါတယ်။ဒါကြောင့်အဲ့ဒီလိုစိုက်ပျိုးခြင်းမရှိတာလဲဆိုတာကိုမကွေးတိုင်းအတွင်းကတောင်သူတို့ကိုမေးကြည့်တော့ဓာမြေဩဇာဈေးတွေအပါအဝင်အဆဆဈေးတက်နေတဲ့အတွက်အရှုံးပေါ်လို့မဆိုင်တော့ဘူးလို့သူကပြောပါတယ်
။ဒီနေ့မြေဩဇာဈေးကြီးတော့ပြောချင်မှမကြိုက်တာကွာအရှုံးခံပြီးတော့မလုပ်ဘူး။တကွဲလုံးကိုလွတ်ပြစ်။အကျဲကိုမကြိုက်ဘူးဒီတိုင်းလွတ်ထား။အနှားရည်နဲ့ကြာအခုဈေးနှုန်းနဲ့ကြာတာအလုသမားဈေးမြေစီဈေးနဲ့ကြာတာမကြိုက်တော့တော့ရှုံးတယ်။အကုန်လွတ်ထားတာမလုပ်ကြတော့ဘူးကွာ။ပြောချင်မကြိုက်လို့။ပြောချင်မကြိုက်လို့အယူပါပြီးကွာ။လုပ်တဲ့လူကိုမရှိတော့ဘူး။ရတာနဲ့ကုန်တာနဲ့မကြိုက်တော့အဲ့အရာတွေမလုပ်တော့ဘူး။မလုပ်တော့ဘူး။
အဲ့ဒီလိုတောင်သူလယ်သမားတွေကမိမိပိုင်စိုက်ပျိုးမြေကိုပတ်လတ်မြေလွတ်အဖြစ်လွတ်ထားလိုက်ရတဲ့အကြောင်းရင်းကိုသက်ဆိုင်ရာစိုက်ပျိုးရေးဌာနတွေကကွင်းစင်းလေ့လာတာမရှိတော့ဘူးလို့လည်းသိရပါတယ်။ဒါအပြင်စိုက်ပျိုးမြေကဘလောက်ပတ်လတ်မြေလွတ်အနေနဲ့လွတ်ထားလိုက်ရတာကဘလောက်ဆိုပြီးစည်ရင်းစရာကောက်တာလည်းမရှိတော့ဘူးလို့သိရပါတယ်။တောင်သူလယ်သမားတွေမိမိပိုင်မြေကိုစိုက်ပျိုးခြင်းမရှိတော့ဘဲလွတ်ထားရတဲ့အကြောင်းရင်းတွေမှာအရင်ကလိုစိုက်ပျိုးစရိတ်ချင်းဝေအမတော်ကြီးကိုထုတ်ချေးတာမျိုးမရှိတာကလည်းအဓိကအချက်ချက်ဖြစ်တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတောင်သူလယ်သမားအရေးဆောင်ရွက်သူလည်းဖြစ်ကိုယ်တိုင်လည်းလယ်သမားတစ်ဦးဖြစ်တဲ့ဦးမြင့်နိုင်ကသူတို့တောင်သူလယ်သမားတွေဘဝဟာအမေကန်ဘဝကနေအပြစ်ပယ်ကန်ဘဝကိုရောက်နေပြီလို့ပြောပါတယ်
။ဆယ်ကားလောက်ရှိရဆိုရင်ကျွန်တော်လုံးဝပတ်လပ်ဖြစ်သွားတာပေါ့။ဟုတ်ကလာမှာကတော့ဒေတာတော်တော်များများမှာပတ်လက်တွေတော်တော်များတာပေါ့ဆရာရဲ့ကျွန်တော် size ပြောစရိတ်ကလည်းမတတ်နိုင်ရဘူးလေမတတ်နိုင်တဲ့အခါကျတော့ကျွန်တော်တို့သုံးရကရှိတဲ့လူကဟိုတေကခွဲလောက်ပဲ size နေကလောက်ပဲ size ကျန်တဲ့တေကကိုလွတ်ထားတာပေါ့နော်ဒီနေ့ကတော့မ size နိုင်တဲ့အနေအထားမှာရှိရပေါ့ကလည်းပဲ size တောင်သူတွေအနေနဲ့လည်းလေတေကဆိုလို့ရှိရင်ကျွန်တော်တို့ကအလုံးစုံကုန်မှကျွန်တော်၅သိန်းလောက်ဆိုရင်လောက်တယ်ဆရာကလည်းပဲရလေအဲ့လောက်စည်ရင်းနဲ့တောင်မှကျွန်တော်တို့တောင်သူတွေမကျဲနိုင်ရဘူးဆရာစိုက်ပျိုးရေးဌာနတွေတင်တယ်လေဒီလိုဆောင်ရွက်ပေးတာတွေမရှိဘူးဘဝစိုက်ပျိုးစရိတ်ချင်းဝင်ပါဆရာရေဟိုကလည်းကိုကြီးထောက်ပံ့မှုတွေရတော့တစောတစိမှကိုမရတဲ့အခါကျတော့တောင်သူတွေလည်းဟိုကမငတ်ရုံတမယ်ပါဆရာရေအနန္တပြည်နဲ့နောက်မှာတော့ဆရာရေဟိုကတောင်သူလယ်သမားတွေရဲ့ဘဝကတော့တော်တော်ကိုပဲမေးရခံနေပြီးတော့အပြစ်ပဲသာဖြစ်ကိုရောက်နေတာဆရာ
အဲ့ဒီလိုစိုက်ပျိုးမြေတွေကိုပတ်လတ်မြေလွတ်တွေအဖြစ်တောင်သူလယ်သမားတွေမိမိသဘောနဲ့လွတ်ထားပြီးစိုက်ပျိုးခြင်းမပြုတာဟာတကယ်တော့ချမှတ်ထားတဲ့လေယာဉ်မြေဥပဒေတွေနဲ့တော့ကိုက်ညီခြင်းမရှိပါဘူးအဲ့ဒီလိုမိမိသဘောနဲ့ပတ်လတ်တာမြေလွတ်အဖြစ်လွတ်ထားတာဟာနှစ်နှစ်ထည့်ပိုးကြာရင်သက်ဆိုင်ရာစိုက်ပျိုးရေးဌာနကသိရခွင့်ရှိတယ်လို့မကွေးတိုင်းအခြေစိုက်တောင်သူလယ်သမားအရေးတင်နန်းတွေပေးနေတဲ့ဦးအောင်ကျော်ကျော်ကပြောပါတယ
်မြန်မာပြည်တနင်္လာတော့တို့နေတဲ့မြေလွတ်တွေအများအနေနဲ့မစိုက်ကြဘူးအခုတော့ပိုးဆိုးတာပေါ့ဗျာဥပဒေမှာကတော့တောင်သူလယ်သမားရဲ့ဒီငွေကြေးအရင်းအနှီးကြောင့်ဖြစ်ဖြစ်အခြားအကြမ်းအားလူမှုရေးပြဿနာတစ်ခုကြောင့်ဖြစ်ဖြစ်နှစ်နှစ်ထိအောင်သူကတက်ထပိုင်ခွင့်ရှိတယ်၃နှစ်၄နှစ်၅နှစ်ပေါ့ဗျာဒီလိုတွေလက်ထားမယ်ဆိုရင်အဲ့ဒါကိုဒီအစိုးရကနေစီကဲပြက်ကြီးအဖြစ်ပြန်သိမ်းပိုင်ခွင့်ရှိတယ်ဒါပေမဲ့လက်တွေ့မှာတော့အဲ့လိုမျိုးသိမ်းလာတော့ကြားပါဘူးအော်မဆိုင်ဖဲနဲ့ပြစ်ထားတဲ့ညီတွေကလည်းတမင်ငံလုံးလူလောက်ကအများအရွယ်ကိုအစိုးရဌာနတွေရဲ့စည်ရင်းစရာတွေကတော့ဘယ်တော့မှတော့မမှန်ခဲ့ဘူးပြ
ဆရာနာသိမ်းပြီးအခုအခါမှာမြန်မာတိုင်းနိုင်ငံလုံးအစအစကုန်စည်နှုန်းတွေဈေးတက်နေတယ်လို့တောင်သူလယ်သမားတွေရဲ့အဓိကမျိုးစီမျိုးစာအပအဝင်စိုက်ပျိုးရေးတုံးပစ္စည်းတွေရဲ့ဈေးနှုန်းဟာလည်းခေါင်ခိုက်အောင်မြင့်တက်နေပါတယ်။အရင်ကလယ်ယာဉ်နဲ့ပတ်သက်ပြီးလယ်စီခေါ်လယ်ယာဉ်စီမံခန့်ခွဲရေးအဖွဲ့ဆိုတာဗဟိုကနေကျေးလက်အထိအစဉ်ဖွဲ့စည်းပြီးလုံဆောင်တာတွေရှိပေမဲ့ဆရာနာသိမ Besson Pumbu Dodeo Sangwega, Kimi Nangan no Tit Tisao Ye Sobi, Nangan by Miriarima Pobia Gebare, the chain emma where Sidio Yem Wimmy Wine, Samyan Winnie Tanaye, Internet website Maro, Louis Konseyaga noha Jile Mani Tanjaga, Adiga, Lea Sidio Longago, Logan Jabi, Lumusi Wab Wariha, Ninjani, the Lule, Pobia Tabare, Kamia.
Kukamon so men tibarekna. Japan Fukushima ma, Jampi me, Swan in Topo, Joban Nibongo, Majagin, Nasina wo Shibare. A good caro di Ukraine wo Jujore, di Russia Tamara, Putin wo, Banaya, Pobi, a Jayan Nine, the UABRO, Kabadalan anima, Russia Tamarane, Yini Dulo, Yusare, the Tirigo, Pansai Mudigo, the Tain Unibare. Piuiga, Laura Bume, the Rinsamago, Mattingi type, Jobjamaba.
Ukraine or Russia or Jujo take Hanyi, say ye, Ningwin Duika, Changme Pueva, a Sula Nyung Nambo, Dutare, Jindui, Lambo Majo, Laundui, now Luan Banchi be Nizapia, Twabi Niada Hasuin Le, Dutian Kabasin now by, a Sozon Dokade, Jatanaji, Lokula, Damkaka, Piovare, Panda Ye Ya Tinara Chow, Pudin Nene, 2 years, Sipweja, a Yinizon graduate, the Tiji Ripo, Nangandriga, Takame, Ye, Pianle Sinza Lazibu, Jiwega Pshipare, Ukraine Jujo Sisabi now by Russia, the Jue Nasero, Yeu, Tankakayabi, Pshipare, Dilemma, Roman Abramovich, Ne, the Cha Cha Ugule, Bigere, Jada Brinima, Britanga, Yeu, Tankakaraba, Ukraine Sipwe, my Dandin, to the Etwe, 2 years, Bolon Dingu, Yang Chabu, look at me now, Yeu, Tankakayara, Pshipare, American Tamara, Joe Pitinga.
I say to the Russian oligarchs
and the Kosovo. Now, Jampa Sua Tangani, Dola Tatanchi Yatari, Ari Lysari, Kosanigu, Geno 3 Pivari, 3 years, Zinkan Demodiri, Zinkan Inyaji, Kuvan Lenigu, Shapu, Tinsu, Geno, Uyopa Mamitinetu, Uwan Savanibare, Matiatin, Yayu Tare, Sizenu, Geno Yema, Chipare.
Kabata Lopa, Zingam Jesi, Tinse Kanyade, a tear, Russian and by Jinan Komini, Rosneth, ye, Musa, Yashi joke by ne, Benia Shisashi, Zingan, Demojile, Bawin B, Yinted down by my Tinchok Tavare, Dola Satom Billion Lauchu Ware, Alicia Usman Nofha, Putiem Hamid Uba, 2 years Zingan Demoji Hale, Germany Machine B,
ကဘာပေါ်မှာအကြီးဆုံးစင်ကန်တင်မောကြီးတစ်စင်းဖြစ်ပြီးဒေါ်လာ1600ရာနှစ်ပါတန်ဖိုးရှိပါတယ်အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဟောင်းဒန်နီယယ်ဖရိုက်ကတော့အခုလိုပြောပါတယ်စင်မာဖီဝယ်ဝီဘဒီကစ်စ်သဒရင်ကောတော့လက်စကိုလူတိုင်းကနမ်းလျှောက်ပြီးကိုယ်တိုင်ချမ်းသာတဲ့ချမ်းသာအောင်လုပ်နေတဲ့မာဖီးယားတွေကိုစဉ်းစားကြည့်လိုက်ပါဒီလိုလူတွေပေါ်တန်ခတ်ပိတ်ဆို့မှုရာပူ
ကျွမ်းကျင် သူတွေကလည်း သူတို့ကို ခြေရခံ ဖော်ထုတ်ဖို့ ကြိုးစား နေကြပါတယ် Elon Musk ရဲ့ လေယာဉ်ကို ခြေရခံ လိုက်တာကြောင့် ဆွေနီကို လူသိ များလာတာပါ အခုတော့ သူက ရုရှား ဂရေးကျွဲ တထေးကြီးတွေရဲ့ လေယာဉ်တွေကို ခြေရခံ လိုက်နေပါတယ်
အမေမတော် တခြားသူတွေက ကျွန်တော်ကို မေးကြတာကြောင့် လေယာဉ်တွေကို ခြေရခံ လိုက်ဖို့ စိတ်ဝင်စားလာတာပါ
အခုတော့ဒီရုရှားတကြွယ်ကြီးတွေကိုခြေရခံပေါ်ထုတ်တာကယူကရိန်းလူတွေအနည်းတစ်ပုံကူညီနိုင်တယ်ဆိုတာကိုကျွန်တော်တွေ့လာပါတယ်။တချိန်တည်းမှာပဲရုရှားတကြွယ်90ကျော်နဲ့သူတို့ရဲ့ဆွေမျိုးတွေအမေရိကန်ကိုခီးသွားခွင့်တားမြစ်ခံထားရပါတယ်။ဒါပေမဲ့လို့လဲရုရှားသမ္မတရဲ့ယုံကြည်အားဆုံးအကြံပေးအနည်းငယ်ပဲရှိတယ်ဆိုတာကြောင့်ပူတင်ရဲ့မဟာမိတ်တကြွယ်တွေအနေနဲ့သူ့အပေါ်မှာဘလို့ဩစာ
မတင်ကြီးတိုက်ပြောပြသွားတာပါခင်ဗျာသိမကြခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တော့မှာဖြစ်ပါတယ်အခုတော့လွန်ခဲ့တဲ့စနေနေ့ကျော်လောက်ကဆူနာမီလှိုင်းလုံးကြီးတွေကြောင့်အနုမြူတပေါင်းဘူမတော်တဆ
ဆူရကလည်းထောက်ပံ့မှုတွေပေးနေတာကြောင့်တန်ရှင်းစွမ်းအင်ကန်တာအားကောင်းလာနေပါတယ်။AFP ရဲ့သတင်းဆောင်မှုကိုအခြေခံပြီးနန်းလောင်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ။2014ခုနှစ်မတ်လ17ရက်နေ့ကဂျပန်နိုင်ငံမြောက်ပိုင်းမှာဆူနာမီရေလိုင်းကြီးတွေရိုက်ခတ်မှုကြောင့်တပ်ပေါင်းဖို့ကစိန်ထွက်လာတဲ့တရောင်ချီအစိတ်တင်မူကနဲ့လူကင်အောင်လို့ဒေသခံတွေဒေလို့ရကိုနည်းနည်းချီတင်းရှောင်ခဲ့ရပါတယ်။ 40 အရောက်မှာပြန်ပြည့်မြဲစွမ်းအင်ကနေအပြေအဝါထုတ်ယူဖို့ဒေသအစိုးရကရင်မှန်းချက်ချမှတ်ခဲ့တာပါ။ ဒေတာခံရရဲ့အိမ်တွေကနေပါစွမ်းအင်ထုတ်ယူခင်ပြုတဲ့မူဝါဒတွေကိုလည်းချမှတ်ခဲ့ပါတယ်။ဘဝအစိုးရကဗန္ဒာရီထောက်ပံ့မှုကြောင့်လဲတိုးတက်မှုတွေကိုလည်းအထင်ရှားတွေ့ရပါတယ်။2040ခုနှစ်ဗန္ဒာရီနှစ်မှာဖူကူရှိမာဒေတာစွမ်းအင်20လေးရာခိုင်နှုန်းကိုပြန်ပြည့်မြဲစွမ်းအင်ကနေထုတ်ယူခဲ့ပေမဲ့2021ရောက်မှာတော့48ရာခိုင်နှုန်းအထိရောက်လာပါတယ်။လူသဘောထားစစ်တမ်းကောက်ယူနေတဲ့
အကြအိုဟီရာကအခုလိုသုံးသပ်ပါတယ်။ဖူကူရှိမာပရိဖက်ချာဟက်ဒ်ဒ်ဖရောင်တူအင်ကရီးစ်အင်ဒီအန်ယူ။လွန်ခဲ့တဲ့စနေကျော်လောက်ကဖူကူရှိမာမှာငလျင်တွေနဲ့သဘာဝဗေဒံတွေကြုံခဲ့ရပါတယ်။အဲဒီသဘာဝဗေဒံကနေဂျပန်နိုင်ငံပြန်ပြီးနလန်ထူလာအောင်လုပ်ဖို့လိုပါတယ်။ဖူကူရှိမာဒါဘေးဆက်ယူကနေဟိုက်ဒရိုဂျင်စွမ်းအင်တွေထုတ်ယူဖို့လဲစပြီးတော့ဆောင်ရွက်နေပါပြီ။
Apollo Group Company
အမှုဆောင်ညွှန်ကြားရေးမှုမော်တိုကီဆာကာရာကအခုလိုသုံးသပ်ပါတယ်။မကင်းတော့ဒေဟက်ပါစင်တိုတူကိုတိုးတယ်။ဖူကူရှိမာဓာတ်ပေါင်းဖို့ကနေတက်ယူစိတ်မှုမတော်တဆဖြစ်ခဲ့ပေမဲ့လူတွေအစိတ်တွေကတော့အရင်တိုင်းပါပဲ။လူတွေဘက်ကမပြောင်းလဲဘူးဆိုရင်ဒီမှန်းချက်ပန်းတိုင်ကိုရောက်ဖို့ခက်ခဲတတ်ပါတယ်။လူတွေရဲ့တွေးခေါ်ပုံပြောင်းလဲလာမယ်ဆိုရင်တော့ဒီမှန်းချက်တွေအောင်မြင်နိုင်ခြေ
ဖုကူရှိမာဟိုက်ဒရိုဂျင်အနေဂျီရီဆာ့ချ်ဖီးလ်ဆက်ယုံကနေ၂၀၂၁တိုကျိုအိုလံပစ်ပွဲအတွက်ကိုရောဒေတာရင်းလျက်စစ်ကားတွေအတွက်ပါစွမ်းအင်တွေထုတ်ပေးနေတာပါ။ကာဆူရိုအလက်ထရစ်ပါဝါစွမ်းအင်ကုမ္ပဏီတူအိုဂတာစီချီဆူဇူကီကအခုလိုပြောပါရယ်။ဂေရှုဖိုင်နိုင်နီအဲမိမာရယ်ဘီစင်စုမှာပုံရိမှန်းချက်ရှိပါတယ်။ကျွန်တော်ကလိုမျိုးနျူကလ িয়ার စွမ်းအင်ထုတ်ယူဆိုတဲ့ရိမှန်းချက်ဖြစ်ပါတယ်။ဖုကူရှိမာတပေါင်းဖို့ယူစိမှုကခုလိုမျိုးပြန်ပြည့်မြဲစွမ်းအင်ထုတ်ယူရေးအကောင်းတဲ့တွန်းအပ်ပြဖြစ်လာတယ်လို့ထင်ပါတယ်။ဖုကူရှိမာမှာစွမ်းအင်ထုတ်ယူဖို့ရှီလောင်သမန်တွေရှင်းနေပြီဖြစ်ပေမဲ့လည်းစွမ်းအင်ထုတ်လေဟာကြီးတွေနဲ့ဘိုင်အိုမက်စ်ခေါ်တဲ့တစ်တူတစ္ဆာတွေလက်ရထွက်စွန့်ပစ်ပစ္စည်းတွေကနေစွမ်းအင်ထုတ် တချို့ကတော့ကိုယ်အိမ်ခေါမိုးကရတဲ့ဆိုလာဆွမ်းအင်းနဲ့စီးပွားရေးအသေးစားလက်ပတ်နိုင်တဲ့အတွက်သဘောကျကြပါတယ်။ကုံဆောင်ဆိုင်ဝန်ထမ်းဖြစ်တဲ့ဟိုက်ဒါကီအီရှိကအခုလိုပြောပါတယ်။
ဟုတ်တယ်။やっぱりあの地元で
လူလူအတိုင်းဝိုင်းကြမှာပဲလျှက်စစ်ထုတ်ယူကြမယ်ဆိုရင်တော့ဒီလုပ်ငန်းရဲ့သဘောတရားကိုအလွယ်တကူမြင်နိုင်ပါတယ်။တဘာဝဆွမ်းအင်ကကျွန်တော်တို့အတွက်ပိုပြီးလုံခြုံတယ်လို့ခံစားရပါတယ်။ကျွန်တော်ကတော့ဒီစနစ်ကိုသဘောကျပါတယ်။ကြေညာတစ်ခုခုဖြစ်ရင်အရာတဲကလူတွေကိုမေးလိုက်ရုံပဲ။တဘာဝပတ်ဝန်းကျင်အတွက်လည်းကောင်းတယ်ဗျ
။တပေါင်းဖို့ရိုစိမ့်မှုကြောင့်လျှက်မြေဆုံးရှုံးခဲ့ရသူတချို့လည်းနေဆွမ်းအင်ထုတ်ယူလုပ်ငန်းဖက်ပြောင်းလာကြတာပါ။အဲ့ဒီလိုမတော်တဆမှုကြောင့်နှစ်နှစ်ချီနေရပြောင်းရွှေ့ခဲ့ရတဲ့ဒေသခံတွေကလည်းပြန်ပြည့်မြဲစွမ်းအင်ကိုရာတုံ့ဆွဲဖို့ပို့ပြီးတော့လူလာနေကြတာဖြစ်ပါတယ်
။ဂျပန်ကအခြေအနေကိုနန်းလောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဒါပြီးတော့ကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာမှာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်။မကြာခင်မှာတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းသောရရှင်ပေးစာကဏ္ဍသတင်းတွေကသုတထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့အရှာဖွေရတာလွယ်ကူပါတယ်။ ဒီ application ကနေပြော VOA season ကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုသွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်မင်္ဂလာနံနက်ခင်းဖြစ်ပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နိုင်ခွဲရှိပါပြီ VOA American တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုစောပိုင်းကထုတ်လွှင့်နေတဲ့ line number 3249အပြင် VOA Facebook စာမျက်နှာကမှာကျွန်တော်တို့ဓာတ်ရိုက်တင်ဆက်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်တဲ့အခါမြန်မာပြည်မှပေးစာသတင်းတွေကသုတထူးခြားစမ်းပြသတင်းများအဲ့ဒါတွေမတိုင်ခင်မှာအခုအရင်ဆုံးတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းကိုတင်ဆက်ချင်ပါတယ်ပြည်သွင်းနိုင်အပတ်စဉ်တင်ဆက်နေတဲ့ဒီအစီအစဉ်မှာဒီတစ်ပတ်အတွက်တော့ယူကရိန်းအရေးကမြမအရေးပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိနိုင်တယ်လဲဆိုတာတွေကိုဆွေးနွေးထားပါတယ်။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေယူကရိန်းအရေးကမြမအရေးပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိနိုင်တယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြီးသွေးနိုင်ပါ။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်လိုက်ချိန်ဒီကမ္ဘာလုံးကယူကရိန်းအရေးကိုအာရုံရောက်သွားချိန်မှာမြမအရေးကိုအာရုံဆိုင်မှုရော့ကျမေးမိန်သွားမလားဆိုတဲ့စိုးရိမ်တန်တွေထွက်ပေါ်လာပါတယ်။ဒါအပြင်ကမ္ဘာကယူကရိန်းအရေးအာရုံဆိုင်နေချိန်မှာအာဏာသိမ်းမြန်မာစစ်ကောင်စီအနေနဲ့အခွင့်ကောင်းယူပြီးပုံမူကြမ်းတမ်းရက်စက်စွာခြေမုံးတာတွေလုပ်လိမ့်မလားဆိုတဲ့စိုးရိမ်ပူပန်တာတွေလည်းကြားရပါတယ်။အမှန်တကယ်လဲစိတ်ပူစရာစိုးရိမ်စရာကောင်းလှပါတယ်။ဘာကြောင့်လဲဆိုတော့ဒီရပိုင်းသခိုင်းတိုင်းတဲကမြို့နယ်အများစုမှာအင်တာနက်ဆက်သွယ်ရေးစနစ်နဲ့ဖုန်းလိုင်းတွေဖြတ်တောက်ထားတယ်ဆိုတဲ့သတင်းတွေကြားနေရပါတယ်။သခိုင်းတိုင်းတဲကကြေးရွာတွေမီးရှို့ခံရတာလူတွေအသက်ခံရတဲ့သတင်းတွေမီဒီယာတွေမှာမြင်တွေ့နေရတော့စိုးရိမ်မယ်ဆိုလဲစိုးရိမ်စရာအခြေအနေပါဒီအချိန်မှာပဲမြန်မာနောင်ရဲ့အင်္ဂလိပ်ပိုင်းအစီအစဉ်မှာ Igor Blasevic နဲ့အင်တာဗျူးကို2022မတ်လ10ရက်နေ့ကပေါ်ပြထားတာတွေ့ရပါတယ် Igor ဟာချက်နိုင်ငံသားတစ်ယောက်ဖြစ်ပါတယ်သူဟာလူအခွင့်အရေးလှုပ်ဆော်သူတူဦးလဲဖြစ်ပြီးပရတ်အရဖက်လူအဖွဲ့အစည်းဗဟိုဌာနရဲ့အကြီးတန်းအကြံပေးလဲဖြစ်တယ်လို့မြန်မာနိုင်ငံကတက်ကြွလှုပ်ရှားသူတွေကိုတင်ဒန်းပေးနေတဲ့ Educational Initiative ရဲ့ Director လဲဖြစ်ပါတယ်Igor ဟာမြန်မာနိုင်ငံမှာလည်းနေထိုင်ဘူးပြီးမြန်မာနိုင်ငံရင်းနဲ့လည်းမဆိုင်ဘူးလို့ဆိုနိုင်ပါတယ်
။မြန်မာနောင်းကအင်တာဗျူးကိုယူကရိန်းသူရဲကောင်းတွေလိုပဲမြန်မာသူရဲကောင်းတွေဟာလည်းလေးစားစရာကောင်းပါတယ်လို့ကောင်းစင်ပေးပါတယ်။ပထမဆုံးမေးတဲ့မေးခွန်းကတော့မြန်မာပြည်သူတွေမချစ်မရဲနဲ့အားမလိုအားမရဖြစ်နေရတဲ့အကြောင်းအရာပါ။ယူကရိန်းကိုရုရှားချူကျော်တဲ့ကိစ္စမှာနိုင်ငံတကာအနေနဲ့ယူကရိန်းဘက်ကနေအင်နဲ့အားနဲ့ထောက်ခံနေအစိုးရတွေကလည်းရုရှားအပေါ်ပြစ်ဒဏ်ခတ်တာတွေတိကျပြတ်သားပြီးတော့ပြင်းထန်တဲ့ပိတ်ဆို့မှုတွေပြုလုပ်တာတွေစစ်လက်နက်ပစ္စည်းတွေကူညီထောက်ပံ့တာတွေတွေ့ရပါတယ်မြန်မာနိုင်ငံကိစ္စမှာတော့အဲ့ဒီဟုတ်ပါဘူးယူကရိန်းမှာလိုပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေနဲ့လက်နက်ထောက်ပံ့တာတွေမတွေ့ရပါဘူးအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ယူကရိန်းလိုမျှော်လင့်နိုင်ပါသလားလို့မေးပါတယ်
Igor ကယူကရိန်းအကြောင်းကိုမြန်မာတွေကစိတ်ဝင်စားကြတယ်ယူကရိန်းမှာရောမြန်မာမှာပါပြည်သူတွေဟာရက်ဆက်ကြမ်းကြုတ်ပြီးဥပဒေမဲ့ပြုကျင့်တဲ့သူတွေကိုရုန်းကန်တော်လှန်နေကြရတာပါဒီနိုင်ငံရဲ့ဖြစ်ရပ်တွေဟာမတူညီတဲ့အတွက်အလင်းစလူကောက်ရက်ဆွဲလို့မရနိုင်ပါဘူးယူကရိန်းမှာဖြစ်နေတဲ့စစ်ပွဲဟာကမ္ဘာပထဝီနိုင်ငံရေးကိုပြောင်းလဲသွားစေနိုင်ပါတယ်ကမ္ဘာနိုင်ငံရေးပေါ်ကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါတယ်မြန်မာကိစ္စကတော့ဒီလောက်မယိုးရှင်းပါဘူးရုပ်လုံးပေါ်ဖို့ကတော့အချိန်ယူရပါလိမ့်မယ်ဒါကြောင့်လေယူကရိန်းကိစ္စမှာအမေရိကန်နဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလင်းလင်းမြန်မြန်ပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ကြတာပါယူကရိန်းနဲ့မြန်မာနဲ့ဟာမတူညီပါဘူးကွဲပြားခြားနားပါတယ်အနောက်တိုင်းမူဝါဒချမှတ်သူအများစုဟာမြန်မာနိုင်ငံရဲ့အခြေအနေကိုသေချာနားမလည်ကြပါဘူးဒါအပြင်သူတို့ဟာမြန်မာနိုင်ငံရေးကိစ္စဟာအနောက်တိုင်းလုံခြုံရေးကိုဓာတ်ရိုက်ချင်းကြောက်နေတယ်လို့မမြင်ကြပါဘူးနောက်တစ်ခုကမြန်မာနိုင်ငံရဲ့အိမ်နီးချင်းတွေဟာယူကရိန်းလိုအိမ်နီးချင်းနိုင်ငံတွေမဟုတ်ကြပြန်ပါဘူးထိုင်းတရုတ်အိန္ဒိယတို့ကနေတဆင့်မြန်မာနိုင်ငံတွင်းကိုလူသားချင်းစာနာတဲ့အကူအညီပေးလမ်းကြောင်းတစ်ခုဖွင့်နိုင်ဖို့တောင်မလွယ်ကူပါဘူး။ဒါအပြင်မြန်မာစစ်ကောင်စီရဲ့နောက်ွယ်မှာတရုတ်ရှိနေတယ်လို့အနောက်နိုင်ငံတွေကယူဆထားကြတာပါ။အမေရိကန်အစိုးရမူဝါဒချမှတ်သူတွေကလည်းမြန်မာဟာအနောက်နိုင်ငံတွေနဲ့တရုတ်ကြားမှာဂျာကန်စစ်ပွဲ proxy war မဖြစ်စေလိုပါဘူး။တခါ ဒါကြောင့်အနောက်နိုင်ငံတွေရဲ့အကျိုးစီးပွားမြန်မာမှာလောက်လောက်လာလာမရှိပါဘူး။ဒါကြောင့်အနောက်တိုင်းဟာမြန်မာအရေးကြောင့်တရုတ်နဲ့ထိတိုက်တွေ့ဖို့မဆွံ့စားလို့ကြပါဘူးလို့ဤဂေါကသူ့အမြင်ကိုရှင်းပြပါတယ်။
ISP မြန်မာကလည်း proxy 1နဲ့ပတ်သက်လို့ကနေဦးတုံးသက်ချက်အမှတ်ရှိမှာမြန်မာအရေးအဖြေရှာမှုနဲ့အင်အားကြီးနိုင်ငံများကြားအားပြိုင်မှုအတွက်အတုံးချခံရေးစာပင်ဖြစ်နိုင်ခြေဆိုပြီးဖော်ပြထားတာတွေ့ရပါတယ်။ ISP ရဲ့တုံးသက်ချက်ကတော့မြမအရေးအတွက်ကုလသမဂ္ဂအာဆီယံတရုတ်ဂျပန်စတဲ့အထူးကိုယ်စားလှယ်မျက်နှာစုံကြီးတွေ့ဆုံလို့ပဲဖြစ်ဖြစ်ဒါမှမဟုတ်ကုလသမဂ္ဂအာဆီယံတရုတ်အိန္ဒိယဂျပန်အမေရိကန်စသဖြင့်အဆင့်မြင့်ကိုယ်စားလှယ်တွေတွေ့ဆုံလို့ပဲဖြစ်ဖြစ်မြန်မာလူထုရဲ့အတန်ကိုနားထောင်ပြီးအချင်းချင်းချိတ်ဆက်ညှိနှိုင်းဆွေးနွေးမှုလုပ်မှသာအဖြေရှာနိုင်မယ့်အနေအထားဖြစ်ပါတ
အားပြိုင်မှုအတွက်အတုံးချခံမြေစာပင်သားဖြစ်လာနိုင်ခြင်းရှိပါတယ်တဲ့ဒါဆိုရင်ရုရှားယူကရိန်းပဋိပက္ခကနေမြန်မာအနေနဲ့ဘာရီများတင်ငန်းစာယူစရာရှိမလဲလို့မြန်မာနောင်ရဲ့အမေကိုအီဂေါကဒီလိုဖြေပါတယ်အကြီးဆုံးတင်ငန်းစာယူစရာကတော့ယူကရိန်းနေဟာအမျိုးသားရေးအတွက် သဘောတရားရေးနဲ့အတွေးခေါ်ပိုင်းမှာအပြည့်အဝညီညွတ်ကြပြီးသူတို့နိုင်ငံအမိခိုကင်းရေးနဲ့လွတ်လပ်မှုအတွက်တသားတည်းရှိနေကြတယ်ဆိုတာပါပဲမြန်မာမှာလည်းရဲရင်နဲ့နိုင်ငံသားတွေညှားစွာရှိပါတယ်နိုင်ငံရေးသမားတွေမှာရောလက်နက်ကင်တော်လှန်ရေးသမားတွေမှာရောပြည်သူလူထုထဲမှာပါဖက်ဒရယ်ဒီမိုကရေစီတိစောက်ကြမယ်လို့အများစုကသဘောထားတူညီကြပါတယ်
ဖိနိတ်ချုပ်ချက်ပြီးရက်ဆက်ကြမ်းကြုတ်တဲ့ဆေးအုပ်ချုပ်ရေးအောက်ကနေလွတ်လပ်တဲ့နိုင်ငံဖြစ်လို့တဲ့စန္ဒာတွေတူညီကြတယ်ဒါပေမဲ့လို့တချို့တွေကတော့ခြံစည်းရိုးပေါ်ခွာထိုင်နေကြပါတယ်မြမအရေးဟာယူကရိန်းအရေးနဲ့ကွဲပြားခြားနားတဲ့အတွက်ပြည်ပါအားတနည်းအားဖြင့်နောက်နိုင်ငံကြီးတွေရဲ့အကူအညီကိုယာနုံးပြအားကိုးလို့မျှော်လင့်လို့မရနိုင်ပါဘူးဤကောကတော့မြမအရေးအဖြေထွက်ဖို့ဆိုတ Subare, Ukraine Yejong, American Nogabaga, Mima Yebo Chinka Boom, Pion Lela Nazia Shibare, Mimaya Enijin, Eaji Yonanga and Ninele, Taiwan Ye Bawin, Dita Renangan Rebo the Border, Pian Le Dunda Yame Chi Sai Lavare, Belu Pipi, Ukraine Yeha, Mima Ye Due, Bong Lekana, Jota Yau Muri, Pipola Nang Jongba Kamia.
ရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင်ဖြစ်ရွေးကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာရီအီးမေးလ်ပြီးတော့ဖြစ်ရွေးမြန်မာဝိုင်း အောင်ဆောင်ဟင်းဆိုတဲ့တော်ရရှင်ကဗျူရဲ့ည9:00နာရီတရင်ကိုနေ့စဉ်10:00နာရီမှာ9:00ပြီးတော့နားထောင်ပါတယ်။ညပိုင်း17:00နာရီကျော်မှအေးဖြစ်ပါတယ်။ဗျူရဲ့အီးမေးလ်တရင်လွှာလေးလည်းပို့ပေးပါဆိုပြီးပြောလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုအောင်ဆောင်ဟင်း။အီးမေးလ်တရင်လွှာပို့ပေးဖို့လည်းစီစဉ်ထားပါရဲ့နော်။ဗျူရဲ့ကိုပထမဆုံးအနေနဲ့အကြံပြုစာပေးဖို့ကျင်ပါတယ်ဆိုပြီးတော့ ဒီနေ့တော့ပထမဆုံးအနေနဲ့အကြံပြုစာမပေးပို့ဘူးပါဘူး။ဒီနေ့တော့ပထမဆုံးအနေနဲ့အကြံပြုစာပေးပို့ချင်ပါတယ်။ပထမချက်ကတော့ Facebook ကနေပြီးတော့ဒိုင်ရိုက်ထုတ်လွှင့်ချက်တွေကအတန်တိုးနေပါတယ်။အလုပ်လုပ်ရင်းနဲ့နားထောင်ရအောင်ဆိုတော့တိတ်အဆင်မပြေလို့ပါ။ဒါကြောင့်မလို့ပြင်ဆင်ပေးစေချင်ပါတယ်။ဒုတိယချက်ကတော့မြန်မာပြည်အရေးကိုပထမဦးစားပေးတင်ပြပေးစေချင်ပါတယ်။မြန်မာပြည်အရေးပြီးတော့မှတခြားရေးတွေကိုတင်ဆက်ပေးစေချင်ပါတယ်။
ကဲနံပါတ်တော့ရေးလာပေးမယ်လေနံပါတ်ပြောမပြောဒီတော့ရှင်သိချာမပြောလိုက်လို့ကျွန်မလည်းနံပါတ်တော့မပြောလိုက်တော့ပါဘူးဟုတ်ကဲ့ပါဘူတာဟိုကတော့ရှင်အရင်ကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်အစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့အကြံပြုစာရေးလာလို့ပါဒီမှာ Facebook ကအတန်တိုးကျယ်ဗိုလျူးမကတော့ကျမတို့ကွန်ပျူတာတွေကချိန်ထားပြီးသားဒါပေမဲ့ဒီကနေဒိုင်းရိုက်လွှင့်တဲ့အတန်တိုင်းလွှင့်ပေးလိုက်တာဖြစ်ပါတယ်ဒါကြောင့်မလို့ခုနကပြောသလိုအင်တာနက်ဘန်ဝစ်နဲ့များဆိုင်မလားစဉ်းစားမိပါတယ်နော်တကြွနဲ့သူတွေကိုသေချာထက်ပြီးတော့မေးကြည့်ပါဦးမယ်အစီအစဉ်တွေကိုသိပ်မကြားရအောင်လို့ရေးလာတဲ့စာရေးတွေ့ရိုက်မှလည်းကျမစိတ်ထဲမှာအထူးအကျေးရိုက်တယ်လို့ခံစားရပါတယ ဒီနေ့ကျွန်တော်တို့ရေမတင်မဖြစ်တည်တဲ့နဲ့နိုင်ငံတကာသတင်းတွေမြန်မာကမ္ဘာကြီးရာသတင်းတွေရောတင်ဆက်ပေးနေပါတယ်လို့ပြောချင်ပါတယ်။ဒါပေမဲ့ဒီတော့ရှင်ပြောသလိုVOA ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားပေါ်ကရေဒီယိုထုတ်လွှင့်ချက်ဒီမှာတော့မြန်မာသတင်းတွေကိုထူးဦးစားပေးပြီးတော့ဖော်ပြပေးနေပါတယ်ရှင်။
ဒါရက်တော်ရှင်တရားခေါ်တော့ကျမတို့ဗီအိုအစီအစဉ်တွေကိုပီအက်ဆိုင်ဆလောင်းကနေဖမ်းယူတာအဆင်မပြေပါဘူးဆိုတော့အခုလိုရေးလာတာပါ။မင်္ဂလာပါဗီအိုခင်ဗျာ။ဗီအိုကိုအမြဲအားပေးနေပါတယ်။ကျွန်တော်ဖေကလေဖြတ်နေသူတူပါ။အဖေကရေဒီယိုခက်ကနေဗီအိုနဲ့အိမ်မှာအဖို့ပြုတ်နေရတာပါ။အခုကဗီအိုရုပ်သံအစီအစဉ်ရတော့ပို့အဆင်ပြေလာပါတယ်။ဒါမဲ့ဗီအိုလိုင်းကခဏခဏပျောက်ပျောက်နေလို့ပါ။
ပြည်ဆိုင်စကားနေပြီးတော့ဖမ်းယူတာပြောရေးလှိုင်းကခဏခဏပျောက်ပျောက်နေပါတယ်ဆိုလို့တိတ်ချဖမ်းတာမမိတာများလားလို့လည်းတွေးမိပါတယ်နော်တချို့ရက်တွေမှာဖမ်းလို့ရပြီးတော့တချို့ရက်တွေမှာဖမ်းလို့မရဘူးဆိုရင်တော့ဒီရာသီဥတုအခြေအနေအနေထားတွေကြောင့်လည်းကြားနေပြီးတော့လှိုင်းပြတ်တာဖြစ်နိုင်ပါတယ်ဒီစီစဉ်တွေကဂျိုရူကတိုက်ရိုက်တာထုတ်လွှင့်မှုဖြစ်လို့ပါဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့
ပြေးတွေကလေးသူငယ်တွေအပါအဝင်လူပေါင်း80ကျော်ရှိပါတယ်ပိမိနေပါတယ်အခုထိအထောက်ပံ့မရတော့တော်တော်ကိုခက်ခဲပါတယ်တောရွာဆိုတော့ဘာအဆက်တမ်းမှလည်းမရလို့ပါတယ်ဗီဒီယိုဘက်ကနေသက်ဆိုင်ရာကိုအတိအပြီးကြောင်းညာပေးဖို့အားကိုးပါတယ်ဆိုပြီးတော့တော်ရွာရှင်တယောက်စာရေးပြောလာပါတယ်ရှင်မောင်မောင်တင်ချာဆိုတဲ့ဗီဒီယိုတော်ရွာရှင်နောက်တစ်ရက်ကတော့အစီအစဉ်တက်လက်တစ်ခုထောက်လွှင့်ပေးပါဆိုပြီးတ ထုတ်လွှင့်ပေးစေချင်ပါတယ်။ ဥပမာ ဆရာဇော်ကြီး ဆရာမင်းသူဝင် ရှေးဦးတောင် တင်မိုး ကောလိပ်ဂျင် နေဝင် လူလူတော်မှာ တကုတ်တာ စသဖြင့်ပေါ့ တပတ်တစ်ခါ ထုတ်လွှင့်ပြီးပါဗျာ
ကျွန်တော်တို့လောလောဆယ်တော့ဒီမြန်မာနိုင်ငံမှာလဲဆက်အာဏာသိမ်းမှုနောက်ပြီးနိုင်ငံတကာမှာလဲဒီကမ္ဘာကပ်ဘေးအခြေအနေရောအဲ့လိုအခြေအနေဖက်ဖက်တိုးဆောင်ကျွန်တော်တို့ဒီတချို့အစီအစဉ်တွေအခြေအနေတွေကိုတော့နည်းနည်းရှင်းထားရပါတယ်เนาะတည်နေကလဲတင်ဆက်ပေးဖို့တော်တော်များပြီးတော့အချိန်ကားလဲအကန့်အသတ်နဲ့ဖြစ်နေလို့ပါဒါမဲ့လဲအခုဒီသတင်းရှင်ပြောလာတဲ့အစီအစဉ်မျိုးလေးအတွက်အခွင့်အရေးတင
တရားမွေအလုံးလုပ်တဲ့သူတွေချမ်းသာတဲ့အတိုင်းပြည်တရားမွေနိုင်ငံတော်ကချမှတ်ထားတဲ့ဥပဒေတွေကိုချိုးဖောက်ပြီးတော့လောက်ခံရေးစားတဲ့သူတွေကိုလက်ပိုက်ကြည့်နေရမှာလားယာရုအာနာအလွဲသုံးစားလုပ်တဲ့သူတွေနဲ့ပေါင်းပြီးတော့လူခွင့်ရေးတွေချိုးဖောက်တရားမွေရောင်းဝယ်တွေလုပ်ပြီးတော့ချမ်းသာတဲ့သူတွေကောင်းစားနေကြပါတယ်ဆိုပြီးသူတို့ဒီတမှာဖြစ်နေတဲ့အကြောင်းအရာတွေကိုပြောချင်ပါတယ်လို့ဒီတော် Yankan di da, Yasau Mune, Shandine, Tomaimaro, Chainzo then, the garden rene, Sunyan Lu. Anna Ledonzamu, we jicha samuri, Madeamurigo, Ateya Shirine, we shiduri, Ponsa. That they will shibi me, Pujo Muji meon, I know Kuranga, Madijan, song Niravela. Now be, Kodi dare, a soya tanarigo, lakangama, the soulless song you be. Pianwajare, Tanaga, Nyamya. The Do Uzitana, Ni Dan Uzitana, Say Myan Uzitana, Asanshide, Tanari, Apien. 199 Pideye, Kagoye, Unitanari, Ule, Majone. တကယ်အခက်အခဲရှိလို့ဗတရားမှုတွေကြုံလို့သူတို့ကိုတွားပြောကားမှာပူတုခရောက်တာကိုတို့လေဒေတာအတွက်ဆုံးရှုံးခံအမုန်းခံနေတာကိုဒေတာကိုမဆုံးရှုံးရင်လို့ပါဒါပေမဲ့ခေါင်းဆောင်တွေကအုပ်ဆိုးနေတော့တဖြည်းဖြည်းဝါမျိုးခံရမှုကိုအစွမ်းကုန်တော့ကာကွယ်ကြည့်မယ်ကြောက်ပါလေခမရူကိုမဟုတ်ဘူးလူကောင်းနိုင်ငံသားကောင်းတယောက်ဖြစ်ရမှာကို
နိုင်ငံနဲ့လူမျိုးအပေါ်တစ္ဆာဖောက်အာဏာအလွဲသုံးစားလို့ငွေကြေးတစ်ခုအတွက်မတရားတာတရားတာမသိလက်နက်တစ်ခုမဟုတ်တဲ့ကိုဗစ်ကိုလည်းလက်နက်လူအသုံးချနေကြတယ်။ဒါကတော့ရှမ်းပြည်နယ်တောင်ပိုင်းရက်ဆောင်မြို့နယ်ကြိုင်းခမ်းဒေသမှာတရားမဝင်စီးပွားရောင်းဝယ်ဖောက်ကားမှုတွေလက်များဆိုင်ဆိုင်ကြီးလုပ်နေကြပါတယ်ဆိုတော့ဒီသောရရှင်သူတွေ့ကြုံနေရတဲ့အခြေအနေကိုဒီဗီဒီယိုရနေရင်ဖွင့်စ စနစ်အားလုံးပုံမှန်အဆင်ပြေကောင်းမွန်တဲ့သတင်းတစ်ပတ်ကိုကြောပြန့်နိုင်ပါလေလို့ဆုတောင်းနေပါတယ်။မော်ဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့မယ်ဆိုရင်bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တွားရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးနေပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောအရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပြစာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ပြင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲသွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambi ဖြစ်ပါသေး။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက bammy.viewnews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။မအေးသနာကျော်ရဲ့မြန်မာပြည်မှဘေးစာများကန္တာကိုနားဆင်ရအပြီးအခုတခါတော့သတင်းတွေကတူတအစီအစဉ်မှာကောင်းကျိုးရောဆိုးကျိုးပါဖြစ်စေတဲ့နျူကလ িয়ার ဆွမ်းအားထုတ်စက်ရုံတွေအကြောင်းကိုမှတ်ညွှန်းညွှန်းလင်းပြောပြထားပါရခင်ဗျာ
။ကမ္ဘာပေါ်မှာလူသားတွေရဲ့ရှာဖွေစမ်းသပ်တီထွင်မှုတွေထဲမှာနျူကလ িয়ার ဆွမ်းရည်ဆိုတာကလူသားတွေအတွက်ကောင်းကျိုးရောဆိုးကျိုးပါအများကြီးသက်ရောက်စေတဲ့အရာတစ်ခုဖြစ်ပါတယ်။နျူကလ িয়ার ဆွမ်းအင်ဂျင်လူသားတွေအတွက်အဓိကအဖြစ်ပျက်စစ်ဆွမ်းအားတွေကိုပေးနိုင်တဲ့ကောင်းကျိုးရှိတယ်လို့ပဲနျူကလ িয়ার ဆွမ်းအင်အသုံးပြုထားတဲ့လက်နက်တွေကြောင့်လည်းလူသားတွေရဲ့အသက်အိုးအိမ်စီးဆင်းတွေအများကြီးပျက်စီးဆုံးရှုံးစေတာပါသိပ္ပံပညာရှင်ကြီးအယ်ဘတ်အိုင်စတိုင်းရဲ့ E = MC square ဆိုတဲ့နိယာမကိုအခြေခံပြီးနောက်ပိုင်းအီတလီအမေရိကန်သိပ္ပံပညာရှင်အန်ရီကိုဖာမီနဲ့လုတ်ဖော်ကင်တဲ့သိပ္ပံပညာရှင်တစုဟာ1940ခုနှစ်နောက်ပိုင်းတွေမှာနျူကလ িয়ার ဆွမ်းအင်ဆိုတာတွေကိုစမ်းသပ်ရှာဖွေဖော်ထုတ်ခဲ့ကြတာကနျူကလ িয়ার နဲ့သက်ဆိုင်တဲ့အကြောင်းအရာတွေကိုဖြစ်လာစေတဲ့သမိုင်းစာပဲဖြစ်ပါတယ်။အခုဆိုရင်ကမ္ဘာပေါ်မှာနျူကလ িয়ার ဆွမ်းအင်နဲ့သက်ဆိုင်တဲ့ဆက်ရုံတွေ၊ဓာတ်ပေါင်းဘူတွေနိုင်ငံပေါင်း30ကျော်မှရှိနေပါပြီ။လူအသက်တာအတွက်ကောင်းကျိုးဆန်းဆောင်နိုင်မဲ့နျူကလ িয়ার ဆွမ်းအားထုတ်စက်ရုံကြီးတွေရှိသလိုဆိုးကျိုးဖြစ်စေနိုင်တဲ့နျူကလ িয়ার လက်နက်ပေါင်းစုံထုတ်တဲ့စက်ရုံကြီးတွေလည်းရှိနေတာပါ။န
nuclear power plant လို့ခေါ်တဲ့ nuclear စွမ်းအင်ထုတ်စက်ရုံရှိတဲ့နိုင်ငံပေါင်းကအခုလောလောဆယ်32နိုင်ငံမှာရှိပြီးအများစုကဥရောပ၊မြောက်အမေရိက၊အရှေ့အာရှနဲ့တောင်အာရှနိုင်ငံတွေမှာရှိတာပါ။အဲ့ဒီတည်းကတချို့နိုင်ငံတွေဖြစ်တဲ့ Belgium, Germany, Spain နဲ့ Switzerland နိုင်ငံတွေကတော့သူတို့ရှိမှရှိတဲ့ nuclear စက်ရုံတွေကိုပိတ်ပစ်ဖို့စီစဉ်နေပြီး Sweden နဲ့ Taiwan ကလည်းပိတ်ပစ်ဖို့အတွက်စဉ်းစားနေပြီဖြစ်ပါတယ်။ဩစတြေးလျမှာရှိတဲ့ Swentendorf Nuclear စက်ရုံနဲ့ဖိလစ်ပိုင်မှာရှိတဲ့ Batam Nuclear စက်ရုံတွေကတော့ပထမဆုံးစက်ရုံတွေအဖြစ်အပြီးသက်တည်ဆောက်သွားပြီးပြင်မဲ့လုံးဝလည်ပတ်မှုတော့မရှိသေးပါဘူး။လက်ရှိကမ္ဘာမှာ Nuclear စွမ်းအင်စက်ရုံအများဆုံးရှိတဲ့နိုင်ငံကိုကြည့်မယ်ဆိုရင်တော့ American ပြည်အောင်စုကအများဆုံးပါပဲ။လည်ပတ်နေတဲ့စက်ရုံပေါင်း93ရုံရှိပြီးတည်ဆောက်ဆဲစက်ရုံကတော့နှစ်ခုရှိပါသေးတယ်။အဲဒီစက်ရုံတွေကနေလျှက်စစ်အားတနအီကိုဂီဂါဝတ်၈သိန်းနီးပါးထုတ်ပေးနေတာပါ။ပြင်သစ်နိုင်ငံကတော့နျူကလ িয়ার စွမ်းအင်စက်ရုံဒုတိယအများဆုံးရှိတဲ့နိုင်ငံမှာလက်ပတ်နေတဲ့စက်ရုံ56ခုရှိပြီးစက်ရုံတရုံကတော့တိစောက်ဆဲဖြစ်ပါတယ်။လျှက်စစ်အားထုတ်လုပ်မှုကတော့တနအီမှာဂီဂါဝတ်3သိန်း3000ကျော်ရှိတာပါ။တရုံနိုင်ငံကတော့လက်ရှိလက်ပတ်နေတဲ့စက်ရုံပေါင်း54ခုရှိပြီးတိစောက်နေစဲစက်ရုံက15ခုရှိတာကြောင့်နျူကလ িয়ার စွမ်းအင်စက်ရုံတွေကိုအရှိန်အဟုန်နဲ့တိစောက်လာတဲ့နိုင်ငံတစ်ခုအဖြစ်လေ့လာသူတွေကဆိုပါတယ်။တရုတ်နိုင်ငံရဲ့အဲ့ဒီစက်ရုံတွေကနေပြစ်စစ်တံအားထုတ်လုပ်မှုကတော့တနအီကိုဂီဂါဝတ်3400ကျော်ရှိပါတယ်။ဒီလိုနျူကလ িয়ার စွမ်းအင်ထုတ်လုပ်မှုစက်ရုံတွေအများဆုံးရှိတဲ့10နိုင်ငံစီးရင်ထဲမှာရုရှား၊ဂျပန်၊တောင်ကိုရီးယားအိန္ဒိယ၊ကနေဒါ၊ယူကရိန်းနဲ့ United Kingdom တို့လည်းပါရှိပါတယ်။ဒါပေမဲ့ဂျပန်ကတော့စက်ရုံတော်တော်များများကိုပိတ်ပစ်လိုက်ပါတယ်။အရှေ့တောင်အာရှအာဆီယံနိုင်ငံတွေထဲမှာတော့လည်ပတ်နေတဲ့ Nuclear စွမ်းအင်စက်ရုံမရှိသေးပါဘူး။မြန်မာအိန္ဒိယနိုင်ငံတွေဖြစ်တဲ့တရုတ်နဲ့အိန္ဒိယဟာစက်ရုံတွေအများကြီးရှိတဲ့နိုင်ငံစီးမှာပါရှိသလိုတခြားအိန္ဒိယနိုင်ငံတစ်ခုဖြစ်တဲ့ Bangladesh နိုင်ငံကတော့ Nuclear စွမ်းအင်ထုတ်စက်ရုံနှစ်ခုကိုတည်ဆောက်နေစေဖြစ်ပါရဲ့ရှင
်။မညညွန်လင်းဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ထူးခြားဆန်းပြားသတင်းများအစီအစဉ်ဖြစ်ပါတယ်။အိန္ဒိယနိုင်ငံကအမျိုးသားတူဟာဒီကွမ်းသီးပင်ကိုတက်တဲ့ဆက်တမျိုးကိုတီထွင်ထားပါတယ်။American company တခုကတော့ downline ပြန်တန်းနိုင်တဲ့မိုးပြန်ရင်အပြားတစ်မျိုးကိုတီထွင်နေပါတယ်။ဒီလိုထူးခြားဆန်းပြားသတင်းတွေကိုတော့ကိုငင်းညံ့တဲ့အတူမက်ခင်ဖြူတွေကပြောပြမှာဖြစ်ပါတယ်ဗျာ
။အိန္ဒိယနိုင်ငံကန်ယိုရန်မြို့မာဂါလူလူကအမျိုးသားတဦးဟာကွန်းမီးတင်တက်တဲ့ဆက်တမျိုးတီထွင်ထားပါတယ်။အသက်50အရွယ်ဂါနာပါတီဘက်ဆိုတဲ့သူကသူတည်ထွင်ထားတဲ့ဆက်ကို tree scooter တစ်ပင်တက် scooter ဆက်လို့နာမည်ပေးထားပြီးအဲ့ဒီဆက်နဲ့5စက္ကန့်အတွင်း65ပေမြင့်တဲ့ကွန်းမင်ကိုတက်နိုင်ပါတယ်။ထိုင်ကုန်ခြေနင်းနဲ့တစ်ပင်တက်တဲ့ဘင်းနှလုံးပါတဲ့ဒီဆက်မှာဂျာမနီထုတ်မော်တာအသေးလေးကလေးနဲ့ဆက်ဆွဲလွှာကိုတက်ထားပါတယ်။ဒီအပင်တက် scooter ကတောင်သူဘက်အတွက်ကွန်းသီးခူးဖို့အကူအညီကောင်းကောင်းပေးနိုင်ပါတယ်။အလုပ်သမားရှာပါလာလူအားကမြင်ရတာနဲ့မိုးကာလမတိုင်ခင်ကွန်းသီးတွေအချိန်မီခူးနိုင်ဖို့အတွက်ဒီကွန်းသီးပင်တက်ဆက်ကိုတီထွင်ခဲ့တယ်လို့ဘတ်ကရိုက်တာသတင်းကိုပြောပါရယ်ဒီလိုဆက်တီထွင်နိုင်ဖို့2014ခုနှစ်ကတည်းကစခဲ့ပြီးအမေရိကန်ဒေါ်လာ 9,300 နဲ့ညီမျှတဲ့အိန္ဒိယရူပီ4လမ်းလောက်သုံးခဲ့ရတယ်လို့ဆက်အစမ်းနမူနာတစ်ခုထွက်ဖို့သူ့ရဲ့လုပ်ဖော်ကင်ဘက်အင်ဂျင်နီယာတစ်ယောက်နဲ့၄နှစ်လောက်ကြာအောင်သူတည်သနာလုပ်ခဲ့ရတယ်လို့ပြောပါရယ်ပုံမှန်ကွန်းပင်တက်ခူးပြင်းရင်တနေ့ကိုအပင်100လောက်ပဲခူးနိုင်ပေမဲ့စကူတာနဲ့တက်ရင်တော့တနေ့ကို9ပင်300ကျော်ကိုအလွယ်တကူတက်နိုင်တဲ့အတွက်ဒီအပင်တက်စကူတာကိုလူကြိုက်များနေပါတယ်။အခုထိသူ့ရဲ့အပင်တက်စကူတာတစ်စီးကိုအမေရိကန်ဒေါ်လာ820အိန္ဒိယရူပီ6200နဲ့အစီး300ကျော်ရောင်းပြီးပြီလို့လည်းဘတ်ကပြောပါတယ်။အခုလိုအောင်မြင်မှုအပြင်ပင်စီပိုကြီးပြီးတော့တစ်ဖြောင်းနဲ့မပေါက်တဲ့အုံးမင်မျိုးကိုတက်နိုင်တဲ့စကူတာဆက်မျိုးတစ်မျိုးကိုလည်းဆက်လက်တီထွင်နေပြီးတော့မကြခင်မှာရမယ်လို့ဘတ်ကပြောပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ကကုမ္ပဏီတစ်ခုကတော့ပကံပြားပြန်လို့ဒေါင်းလိုက်ပြန်တန်းနိုင်တဲ့မိုးပြန်ရင်အပြားတစ်မျိုးကိုတီထွင်နေပါဗါးကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုမရှိတဲ့လျှက်စစ်မော်တာ၈လုံးတက်ထားတဲ့ယင်းမြန်ကို Ziva Aero ကုမ္ပဏီကတီထွင်နေတာဖြစ်ပြီးတော့မိုးပေါ်ကိုဒေါင်းလိုက်အတက်အစင်လုံးနိုင်ပါတယ်ဒီယင်းဟာတနအီမိုင်၁၆၀အမြန်နှုံးနဲ့သွားလာနိုင်မယ်လို့ကုမ္ပဏီ CEO Stephen Tabbitts ကပြောပါတယ်အစမ်းထုတ်လုပ်ထားတဲ့ယင်းမြန်မှာတော့လူတစ်ယောက်သာစီးနင်းနိုင်ပြီးလက်ရှိအချိန်မှာအတက်အစင်းကိုအောင်အောင်မြင်မြင်ဆန်းတက်နိုင်ခဲ့ပါပြီ Now the singaro, a shego, piantan, I move pibi, lune, santa fugaro, lude, elu, piovare. A yebo, chini, mune, jola yare car, say one, kuni, geze, yeri, lode, niama, diingo, donai move, nyolin, tadalo, American gangway, when you tanagale, tabu, long anri, geze, long anri, ma, donai move, say when zani vare. Lolo zemaro, di yin de zigo, dola na deguelo, chate najao, a miabi do don ziguama, a lergu, welluro, mea de bau. Anagamaro, a don cane, battery de zebo lying, di yin ha, bobi, a swanta la, melu, miolin jao, di twin ere, nibina, a poet gongzong, a piovare, kamia.
Tigre chubaga, tipping a fari yuga, sanzi zilama diboma, do a gong yi, na chong, na sena gong, len shao chitake jabari. နိုင်ငံကစီးပွားရေးကုန်စည်ပြပွဲပိတ်ပွဲအထိမ်းအမှတ်အဖြစ်နွားရီမီးရီအပါအဝင်တိုးရီကိုပါတောင်ပိုင်းပြည်ရန်ဒေသကလူပညာရှင်300ကလမ်းမပေါ်ထိန်းချောင်းခဲ့ကြတာပါပြည်ရန်နေရန်ဒေသမှာကျင်းသုံးနေတဲ့ဖြစ်တဲ့တိုးရီနွားရီကိုနွေရာသီစကြက်ကိုပြောင်းရွှေ့တဲ့ဓလေ့ထုံးစံကိုပြသခဲ့ရတယ်ဖြစ်ပါတယ်ပါရီမျိုးသူမျိုးသားတွေကလည်းလေယောင်မြောက်ကျင်းသစ်ပရင်ဟင်ရီလိုဝစ်စင်ချားသူရဲ
နေ့စဉ်ဘဝအခက်အခဲတွေကိုမေ့ပျောက်ပြီးပျော်ရွှင်စေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပွဲစီစဉ်သူတို့ကပြောပါတယ်ရှင
်။ကိုညင်းညင်းတို့တင်ဆက်တဲ့ကမ္ဘာတစ်လွှာထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ပြည်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသအတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်တွေကိုသတင်းပေးဖို့လိုတဲ့ဆိုရင်ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOA အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါလိုင်းဒိုမီတာ1925 32တို့မှာဖမ်းယူနိုင်စင်ပါ။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ။
Ukraine အနောက်ပိုင်းပိုလန်နဲ့ဆန္ဒမှာတနင်္လာနေ့ကရုရှားရဲ့တိုက်ခိုက်မှုမှာအမေရိကန်အတွက်တော့ငကိုကလေးကခံမှန်းတက်ဆာထားတာမျိုးဖြစ်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ်။အမေရိကန်ထောက်လှမ်းရေးတွေနဲ့အမျိုးသားလုံခြုံရေးဆိုင်ရာအတိုင်းဝိုင်းအတွက်ဒါဟာအဆင်မဟုတ်ကြောင်းရုရှားတပ်တွေတိုးတက်မှုတစုံတရာရအောင်မလုပ်နိုင်တဲ့အတွက်သမ္မတဗလာဒီမီယာပူတင်ကစိတ်ပျက်ပြီးအခုလိုတိုက်ခိုက်မှရမယ်ထင်လို့လှုပ်ခဲတာဖြစ်ကြောင်း Jake Sullivan ကပြောပါတယ်။ယူကရိန်းအနောက်ဖက်ပိုလန်နယ်စပ်နဲ့15မိုင်အကွာကယူကရိန်းရဲ့အကြီးဆုံးဆေးလိကျင်အခြေစိုက်စခန်းတစ်ခုကိုရုရှားကမစ်ဆိုင်းလ်ထုတ်နဲ့တိုက်ခတ်ခဲ့တဲ့အတွက်35ဦးသေဆုံးပြီး130ကျော်ဒဏ်ရာရတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကိုအကြောင်းမဲ့ဝင်ရောက်ကျူးကျော်မှုကိုရုရှားနိုင်ငံတလွှာနေရာအများပြားမှာတနည်းနည်းလေးကဆန္ဒပြကန့်ကွက်မှုတွေရှိခဲ့ပြီးဒီဆန္ဒပြပွဲတွေမှာရဲအဖမ်းခံရသူကအခုချိန်ထိဆို900ကျော်နေပြီဖြစ်ပါတယ်။အမေရိကန်သမ္မတဟောင်းဘဲရစ်အိုဘားမားကသူဟာကိုဗစ် -19 အကူးဆက်ခံရကြောင်းနဲ့သူ့ကျန်းမာရေးအခြေအနေကတော့ကောင်းမွန်ကြောင်းတနင်္ဂနွေနေ့မှာပြောပါတယ်။သမ္မတဂရိုဟောင်းမီရှယ်အိုဘားမားအတွက်ကိုဗစ်ပိုးဆန်းသက်ရမှာတော့မတွေ့ရကြောင်း Twitter ကနေရေးပါတယ်။အမေရိကန်နိုင်ငံမှာဒီရောဂါကူးဆက်မှုကျဆင်းလာနေပေမဲ့နိုင်ငံသားတွေကိုဗစ်ကာကွယ်ဆေးထိုးဖို့လည်းတိုက်တွန်းပါတယ
်။ကျေးဇူးပါခင်ဗျာ။တရင်ချင်းညုတ်ကိုဒေါက်တင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့မတင်ကြီးထိုက်ဖြစ်ပါရခင်ဗျာ။အတံပိုင်းဆိုင်ရာအင်ဂျင်နီယာတွေဖြစ်ကြတဲ့တိုနီပိုလော့ကနဲ့ဂျယ်ရယ်စမစ်တို့ကဆောင်ရွက်ခဲ့ကြတာပါ။ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249လိုင်းလ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ direct တင်ဆက်ခဲ့တာပါ။ VOA ကိုနားဆင်ခဲ့ကြတဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းတောကကင်ဝေးပြီးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.